တိရှိထောင်တန်းကြနေတဲ့ရိုက်တာသတင်းတော်ကိုပါလုံးနဲ့ကိုကျော်စိုးတို့ကိုကုလသမဂ္ဂ UNESCO ကနေဂါလမိုကာနိုကမ္ဘာသတင်းလွတ်လပ်ခွင့်စုကိုမေလ3ရက်နေ့ကအီသီယိုးပီးယားနိုင်ငံမှာကျင်းပတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ညီလာခံမှာဂုဏ်ပြုချီးမြှင့်ခဲ့တဲ့အတွက်ကုလသမဂ္ဂရဲ့အားပေးမှုကိုကျေးဇူးတင်ကြောင်းရိုက်တာသတင်းဌာနရဲ့အကြီးအကဲ Steve Adler ကပြောပါတယ်။လက်ရှိမြန်မာနိုင်ငံမှာ social media ရဲ့အန်ဒီယန်နဲ့ပတ်သက်လို့လေသူကဝေဖန်ပြောကြားခဲ့တာပါ။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။နှစ်ပေါင်း7နှစ်ကြာပြီးတဲ့နောက်မှာကမ္ဘာသတင်းလွတ်လပ်ခွင့်အဆင့်တချိန်တိုးတက်လာတဲ့အီသီယိုးပီးယားနိုင်ငံမှာပထမဆုံးကျင်းကုလသမဂ္ဂနဲ့ပူးပေါင်းကျင်းပတဲ့နေလ3ရက်နေ့ကကမ္ဘာသတင်းလွတ်လပ်ခွင့်နေ့နိုင်ငံတကာညီလာခံကြီးမှာအကျဉ်းချနေတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကို UNESCO ကနေဂါလာမိုကာနိုကမ္ဘာသတင်းလွတ်လပ်ခွင့်စုကိုဂုဏ်ပြုအခမ်းအနားနဲ့ချီးမြှင့်ခဲ့ပါတယ်။ဒီအခမ်းအနားကိုကိုဝါလုံးရဲ့ညီဖြစ်သူကိုတူရအောင်နဲ့အတူမြန်မာသတင်းမီဒီယာကောင်စီရဲ့တွဲဖက်အတွင်းမှုကိုမြင့်ကျော်နဲ့ Human Rights Tulip Award ဆုရှင်လူခွေရေလှုပ်ရှားသူမောင်ဆောင်ခါတို့လည်းတက်ရောက်ခဲ့ကြပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုစားစုကိုလက်ခံရယူခဲ့တဲ့ကိုတူရအောင်ကတော့အခမ်းအနားမှာအခုလိုပြောသွားပါတယ်
။ All they wanted to do was to propose
the party ticket တဲ့ဆိုတဲ့အဖြစ်အမှန်တွေကိုပြောပြဖို့အတွက်သူတို့သတင်းလိုက်ခဲ့တာပါ။ဒီသတင်းဟာမြန်မာရောကမ္ဘာကပါတည်တင်းတိုက်တဲ့သတင်းဖြစ်တယ်လို့သူတို့ကမြင်ပါတယ်။အပြောင်းလဲတွေဖြစ်နေတဲ့မြန်မာနိုင်ငံမှာအကောင်းဆုံးဖြစ်လာဖို့ငြိမ်ရတဲ့သတင်းတောက်တွေအနေနဲ့တက်နိုင်တဲ့ဘက်ကတောင်းဝန်တိတိထမ်းဆောင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အစိမ်းမကောင်းစွာပဲသူတို့ကိုထောင်ကျောက်ဆင်ဖမ်းဆီးခဲ့ပြီးထောင်ဒဏ်9နှစ်အပြစ်ပေးခဲ့ပါတယ်
။အလားတူနယူးယောက်ကုလသမဂ္ဂဌာနချုပ်မှမေလ3ရက်နေ့က UNESCO နဲ့ DGC ကုလသမဂ္ဂနိုင်ငံတကာဆက်သွယ်ရေးအဖွဲ့တို့ပူးတွဲကျင်းပတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်ဌာနမှကိုပါလုံးနဲ့ကိုကျော်စိုးတို့ကို UNESCO ကအခုလိုကမ္ဘာသတင်းလွတ်လပ်ခွင့်ဆုပေးရခဲ့တဲ့အတွက်ကျေးဇူးတင်ဂုဏ်ပြုကြောင်းရိုက်တာသတင်းဌာနအယ်ဒီတာချုပ် Steve Adler ကအခုလိုပြောပါတယ်။
They are there for doing just what we as journalists are supposed to do, reporting factually.
တင်းသမားတွေတိုင်းလောက်အောင်လေအလုပ်ကိုသူတို့လုပ်ခဲ့တဲ့အတွက်အကျဉ်းထောင်တွေရောက်ခဲ့တာဖြစ်ပါတယ်။ကဘာကြီးအတွက်အရေးအကြီးဆုံးဖြစ်တဲ့မှန်ကန်တိကျပြီးတင်းအချက်လက်ရဖို့သူတို့စုဆောင်းခဲ့တာပါ။အားလုံးသိတဲ့အတိုင်းရခိုင်ပြည်နယ်မှာ Ranger Muslim 10ဦးတပ်ဖြတ်ခံရတဲ့တင်းကိုသူတို့စုံစမ်းဖော်ထုတ်ရေးသားခဲ့တာဖြစ်ပါတယ်။ဒီလူတွေတက်ပြခံရတဲ့ဓာတ်ပုံတွေကိုသူတို့လက်ခံရရှိခဲ့တာပါ
။ဒါကြောင့်အသက်45နှစ်ကနေ18နှစ်အရွယ်ထိပါတဲ့လူ10ဦးအသက်ခံရတာကိုရိုက်တာသတင်းတော်နှစ်ဦးအတင်းချာသိခဲ့တဲ့အတွက်ကြောင့်ပဲသူတို့နှစ်ဦးကိုအစိုးရကဖမ်းဆီးပြီးစုံစမ်းစစ်ဆေးခဲ့တာဖြစ်ကြောင်းနဲ့အစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့တရားစွဲပြီးနှိရှေထောင်တဲ့အပြစ်ပေးခဲ့တာဖြစ်တယ်လို့ Steve Adler ကပြောပါတယ်။သူတို့ကိုထိန်းသိမ်းထားတာရက်ပေါင်း900ရှိရရှိနေပြီးသူတို့လွတ်မြောက်ရေးအတွက်နေတိုင်းစ조사နေတယ်လို့ကုလသမဂ္ဂအနေနဲ့အခုလိုရိုက်တာသတင်းတော်တွေလွှတ်ပေးဖို့ပူးပေါင်းကူညီဆောင်ရွက်ပေးနေတဲ့အတွက်လည်းကျေးဇူးတင်ကြောင်း Steve Adler ကဆိုပါတယ်။ဒါအပြင်သတင်းအမှန်အမှားတွေကိုနည်းပညာနဲ့အလွယ်တကူဖြန့်ဝေနိုင်တဲ့ social media နဲ့အချက်အလက်မှန်ကန်မှုရှိမရှိစစ်စစ်ပြီးသတင်းရှင်းဝင်းနဲ့အညီရေးသားပြောဆိုတဲ့သတင်းမီဒီယာမတူကွဲပြားမှုကို Steve Adler ကအခမ်းအနားမှာပြောသွားပါတယ်။မြန်မာနိုင်ငံမှာ social media တွေကိုပဲအားကိုးအသုံးပြုနေတဲ့အတွက် NDA ကြီးကြောင်းသူကအခုလိုပြောပါတယ်ရှင်။
Social media in Myanmar is the internet. About 20 million people are on Facebook at a
time. Myanmar has social media internet ဖြစ်ပါတယ်။လူရေတန်းပေါင်း53နန်းရှိတဲ့အထက်တန်း20လောက် Facebook သုံးဆွဲနေတာပါ။အစိုးရအတွက်လည်းသူရဲ့မူဝါဒသတင်းချက်လက်အမှန်ဒါမှမဟုတ်အမှားတွေဖြန့်ဝေဖို့ Facebook ကအဓိကနေရာကဖြစ်နေပါတယ်။မုန်းစကားပွားဖို့လူနည်းစုဝင်ကြတွေကိုစန့်ကျင်ရေးသားဖို့ဒီ Facebook ကအဓိကဖြစ်နေပါတယ်။
2019ခုနှစ်သတင်းလွတ်လပ်ခွင့်နှင့်အထိမ်းအမှတ်အတွက်လည်းအဓိကမီးမောင်းထိုးပြတဲ့အချက်ဟာ NGP ဒီမိုကရေစီစနစ်ကိုချိန်းချောက်လာတဲ့သတင်းအတုရောင်ဖြန့်ဝေမှုပဲဖြစ်ပါတယ်။ကိုပါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကို UNESCO ကချီးမြှင့်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်စုမှာစုနဲ့အတူစုကြေးငွေ 2,500 ပါရှိမှာဖြစ်ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့နောက်ဦးဟာ2018ခုနှစ်မှာအမေရိကန်ပြည်ထောင်စုနယူးယောက်အခြေစိုက် Pan American အဖွဲ့ကချီးမြှင့်တဲ့စုကိုလက်ခံရရှိခဲ့ပြီးတော့2019ခုနှစ်မှာတော့အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းကထူးချွန်တဲ့သတင်းသမားတွေကိုနှစ်စဉ်ဂုဏ်ပြုတဲ့ George Paul စုကိုလည်းလက်ခံရရှိခဲ့ပါတယ်ရှင်။